မနက်ကအတွင်းကစေဝါရောင်းချတဲ့ဆန်ဒီမှာအစိုးရရဲ့ခွင့်ပြုချက်မရဘဲတင်ရောင်းနေတဲ့တရားမဝင်စေဝါတွေအများအပြားရှိနေပြီးတချို့လူသုံးများတဲ့စေဝါတွေထဲမှာအများပြည်သူကိုအန္တရာယ်ဖြစ်စေတဲ့အတုတွေပါနေတာကြောင့် FDA မြန်မာနိုင်ငံအစားအသောက်နဲ့စေဝါကုကရေးဦးစီးဌာနကဒီကိစ္စကိုစနစ်တကျအစဉ်စဉ်ပညာပေးအရေးယူဆောင်ရွက်ဖို့စီစဉ်လာနေတာဖြစ်ပါတယ်။မကြာသေးခင်ကာလတွေအတွင်းဝန်ထမ်းအင်အားတိုးချက်ခံထားနိုင်တာကြောင့် FDA အနေနဲ့အခုလိုလုပ်ငန်းတွေကိုတိုးချဲ့လှုပ်ဆောင်လာနိုင်တာဖြစ်တယ်လို့ FDA ညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွက်ကပြောပါတယ
်2015ဆက်ပြီးတော့ကျွန်တော်တို့အရှိန်မြင့်ပြီးတော့မှဒီကိစ္စတွေကိုအရေးယူလာခဲ့တာပေါ့ဆရာရေဆိုတော့ကျွန်တော်တို့ဒီတစ်နှစ်တစ်နှစ်ပို့ပြီးတော့ကျွန်တော်တို့မှာအင်အားလေးကြီးရှိလာတယ်ဆရာငါကတော့ကျွန်တော်တခါတင်ပြခဲ့သလိုလူလေး400လောက်ရှိတာပေါ့ဆရာရေအခုတော့1000လောက်ရှိလာတာပေါ့ကျွန်တော်တို့ခရံရုံးများလည်းပဲအရင်တော့မရှိဘူးဗျကျွန်တော်တိုင်းရုံးလောက်ကလေးပဲလူလေး9ယောက်10ယောက်9ယောက်နဲ့ရှိတာပေါ့ဗျာအဲ့ဒီကနေပြီးတော့ခရံရုံး28ခုလည်းကျွန်တော်တို့ကဖွင့်နိုင်ခဲ့တယ်ဆိုတော့လူရှိလာပြီးရုံးရှိလာပြီးဆိုတော့ကျွန်တော်တို့ဒီကြီးကြပ်ကုတ်ကြတာတွေကိုတို့လှုပ်လာတဲ့သဘောပဲပေါ့ဗျာ
မြန်မာနိုင်ငံအနှံ့ပြားမြို့တိုင်းနယ်တိုင်းမှာဖွင့်လှစ်ရောင်းချနေကြတဲ့စေဝါဆိုင်အတော်များများဟာတရားဝင်မပုံတင်ထားခြင်းမရှိဘူးလို့လည်းဒေါက်တာတန်းထွက်ကပြောပါတယ
်စေဝါအနေနဲ့ကကျွန်တော်တို့မိဘပြည်သူများအထူးသဖြင့်တော့ကြီးရွာပြည်သူများပေါ့ဗျာသူတို့မှလည်းအမြင်များတယ်ဆရာတကယ်တော့ဒါတွေကိုတကယ်လုံနေတာကမြို့ပေါ်လူတွေကလုံနေပြီးတော့မှတောရွာတွေပစ္စည်းပြုတ်လောက်တာပေါ့ဆရာရယ်ပြောမယ်ဆိုရင်လေသူရဲ့ supply chain ကအဲ့တော့ကျွန်တော်တို့ကအခုအင်အားလေးရှိလာပြီးဆိုတဲ့အခါကျတော့ခြေစက်လက်စက်ခက်မြန်းများလုပ်တဲ့အခါမှာကျွန်တော်အမှန်တိုင်းဝင်ခံမယ်ဆရာဒါတွေကရှက်ဆရာမလို့ဟိုအမှန်နေပြောတာအကောင်းဆုံးပါပဲဆရာအဲ့ဒီစီစဉ်ဒီဇိုင်းတွားကြည့်မှတ်ပုံတင်မပုံတင်မရှိတဲ့ဆေးကိုမရောင်းတဲ့ဆိုင်လို့မရှိတော့ပဲဆရာတော်တော်များများဒီမှတ်ပုံတင်မဲ့ဆေးကိုသူရောင်းနေဆရာဒါတော်တော်များများကြည့်ကျွန်တော်ဒါနေရာတိုင်းမှာကျွန်တော်ဝန်ခံနေဆရာရှက်ဆရာလည်းမဟုတ်ဒါ real situation ပဲနောက်တစ်ခါကျွန်တော်တို့ဒီဂျောင်းဘလောက်မှာရှိတဲ့ဒီဆေးစံကပ်ပြီးသေးတွေတွားခြင်းအဲ့ဒီမှာဆက်ဆေးရ ready ပဲဆရာသူတို့ကဒီဟိုသူ့အတူ customer နဲ့ buyer နဲ့ seller နဲ့အဆင်ပြေနေတာပေါ့ဆရာရေဒီသဘောပါခင်ဗျ
ဒီစေဆိုင်အသီးသီးမှာယောဂအမျိုးမျိုးအတွက်ကိုယ်သဘောနဲ့ကိုယ်ဆေးတွေကိုပေါင်းဆက်ပြီးရောင်းချနေတဲ့ဆက်ဆေးတွေဟာအများပြည်သူအတွက်ကြီးမားတဲ့အန္တရာယ်ရှိနေတာကြောင့်လမ်းစင်းမဲ့ရောင်းချတဲ့စေဆိုင်တချို့ကိုတရားစွဲတဲ့အထိလှုပ်ဆောင်လာနေပြီဖြစ်ပါတယ
်ဆိုတော့ကျွန်တော်အဲ့ဒါတွေကိုတွေ့တော့တရားဝင်လည်းကျွန်တော်လမ်းကြောင်းလေးတင်ပြတယ်ဆက်ဆေးရဲ့အန္တရာယ်တွေလည်းပဲကျွန်တော်ပြောတယ်မှတ်ပုံတင်မဲ့ဆေးရဲ့မှတ်ပုံတင်မဲ့ဆိုတာ unregistered meat and screen ပါပဲ unscreen meat and seed ပါပဲဒါလေးကျွန်တော်ရှင်းပြပြီးတော့ဟိုကပ်ပြီးမင်းကြီးကျွန်တော်လိုက်ပိုက်စစ်တိုက်ဖမ်းနေစီးတဲ့ပေါ်ဆရာရင်ကျွန်တော်ဒီနေ့မှာတရားဆွဲထားတဲ့အမှုက25မှုဖြစ်သွားပြီခင်ဗျဂျွန်လကုန်အထိ25မှုဆိုဆရာမနည်းပါဘူးအဲ့ဒီထက်ကကပ်ပြီးမင်းဖြစ်သွားတဲ့ကိစ္စတခုတော့တက်ကုန်းဝကိစ္စပါတက်ကုန်းဝစီစဉ်ရကျွန်တော်တို့ register ရောင်းတဲ့အပြင် 3P ခံဝင်ချက်ထိုးထားတဲ့အပြင်ထင်းချုပ်ဆေးဥပါသူကရောင်းတာပေါ်ဆရာရင်ထင်းချုပ်ဆေးရောင်းတော့ကျွန်တော်အဲ့ဒါနဲ့တေချာတရားဆွဲဆိုလို့တော့ခုဒီပို့ကိုအနာပိုင်းအဖွဲ့ကတော့ဥပဒေပြတော်သားများလည်းတိတိကျကျအရေးယူတာကိုတွေ့ရပါတယ်။ဒီရုံးထုတ်တာအစကျွန်တော်တို့ဒီတရားခွင်မှာအစကျွန်တော်တို့လူတွေတွားပြီးတော့နာကြတက်တွေထွက်တော့ရင်ဟိုစိတ်မကောင်းစရာပေါ့ဆရာရဲ့ခြေချင်းတွေလက်ထိပ်တွေခတ်ခက်ပြီးတော့ဒလိုတွေဖြစ်ပါတယ်ဆရာ။ဖြစ်တော့ဒါမတတ်နိုင်ဘူး။တူရတော့ဟိုစာနမူနာထဲမှာဖြစ်သွားမှာပေါ့ဆရာရဲ့။ဟိုဒါပြီးခဲ့တဲ့ကျွန်တော်တို့ဒီဇူလိုင်လထဲမှာဖြစ်တဲ့ကိစ္စတွေပါ
။တစ်ဖက်မှာလည်းစေဝါအတုတွေအကြောင်းအများပြည်သူကိုအသိပေးတဲ့ဆွေးနွေးဟောပြောပွဲတွေကိုစတင်လှုပ်ဆောင်နေပြီဖြစ်ကြောင်းလည်းဒေါက်တာတန်းထွက်ကပြောပါတယ
်ကျွန်တော်တို့ဒီရန်ကုန်မှာစေဝါအနေနဲ့ပြပွဲကြီးတစ်ခုကျွန်တော်လုပ်ပါတယ်ဆရာဇူလိုင်29 30 31မှာ invite မှာကျွန်တော်လုပ်ပါတယ်သူကတော့ဟိုခေါင်းစဉ်ကြီးကတော့စေဝါအတုဆမ်မီစေဝါများဒီအန်ဒီရဲ့ကာကွယ်တပ်စီနောက်တစ်ခါအန်ဒီရဲ့ရှော့ချာကြီးကာကွယ်တပ်စီပြပွဲလူမှုပြပွဲဆိုကျွန်တော်လုပ်ပါတယ်အဲ့ဒီရလုပ်ပြီးတော့31ရက်နေ့မှာဒီရန်ကုန်ကအဓိကဖြစ်တဲ့အတွက်ကြောင့်ဆိုတော့ကျွန်တော်တင်ပြတဲ့ဆမ်မီနဲ့စေဝတုများအန်ဒီရဲ့ short chat ရေးနဲ့တိုက်ဖြည်း workshop တခုကျွန်တော်လုပ်ပါတယ်။ကံတော်ကြီး village မှာလုပ်ပါတယ်။အဲ့တော့အဲ့ဒီမှာကျွန်တော်တို့ရဲ့ဆောင်ရွက်ချက်တွေကျွန်တော်တို့ရည်ရွယ်ချက်တွေကျွန်တော်တင်ပြပါတယ်။အဲ့မှာအားရစရာကောင်းတာရန်ကုန်တိုင်းဝန်ကြီးချုပ်ကနေပြီးတော့မှ2018မှာသူ့ရဲ့ရန်ကုန်တိုင်း area အတွင်းမှာ2018ခုအနှစ်အစမှာဒီစေဝအန္တရာယ်ကိုသူ့အနေနဲ့တိတိကျကျကာကွယ်တားဆီးတိုက်ဖြည်းမယ်စရိကြတဲ့အစီအမံတစ်ခုသူလုပ်လို့ရပါတယ်ဆိုတရားဝင်သူကြေညာပေးတယ်။နောက်တစ်ခါဒီလိုအနေများတဲ့ကိစ္စတွေကိုအရေးယူတာလည်းပဲယခုလည်းအရေးယူနေတယ်။နောက်မှလည်းဆက်ပြီးတော့အရှင်ဘုံမြင့်အရေးယူမယ်ဆိုတဲ့အကြောင်းသူကတရားဝင်ပြောတယ်ခင်ဗျာ။ပြောတော့ကျွန်တော်တို့ကအလွန်အားရတာပေါ့ဗျာ။ရန်ကုန်ကကျွန်တော်တို့တိုင်းမှာအချက်ချပဲဆရာ။ဒီစေဝါတွေ၊စက်တာတွေ၊ဟတ်တာတွေ၊ထုတ်လုပ်တာတွေ၊ချမ်းပြူတာတွေ၊တင်သွင်းတာတွေ၊ရောင်းချတာတွေအချက်ချပဲဆရာ။ ဒီစီဝိုင်းဆိုရင်ငွားအချက်ချပဲဆိုတော့တကြောင်ရင်တိုင်းဒေတာအနာဘန်တည်တဲ့ဝင်းကျုပ်ကဟိုဒီလိုညွှန်ကြားချက်တွေပေးလာတယ်ဒီလိုလိုလားချက်တွေကျွန်တော်ပြောတယ်ဆိုတော့ကျွန်တော်အရင်အားရတယ်ဆရာတရားမဝင်စေဝအတူများရောင်းချနိုင်မှုပပျောက်ရေးအတွက်တနင်္ဂနွေနေ့တိုင်းတာနဲ့မဟာဗျူဟာချပြီးရေးရှည်စီမံကိန်းနဲ့လှုပ်ဆောင်သွားမှာဖြစ်တယ်လို့ဆိုပါတယ်အဲ့ကျွန်တော်ရွေးချက်ကလည်းပဲဒီဒ drug safety policy and strategy ပေါ့ဒါကျွန်တော်တို့ဆွဲပါမယ်ဟိုငကိုရှိတဲ့ဟာတွေမရှိဘူးမရှိပါလေဆရာဒါပေမဲ့စနစ်အရင်မကြောက် international မဖြစ်ဘူးအဲ့တော့ကျွန်တော်ဒါကြီးကိုဆွဲတဲ့အခါမှာအဓိကအရေးကြီးတဲ့ပုံချမ်းကိစ္စကရန်ကုန်ကနေရနိုင်တယ်ဆရာဒါကြောင့်ကျွန်တော်တို့ပထမအဆင့် workshop ရန်ကုန်မှာလုပ်တာဖြစ်ပါတယ်အဲ့ကျွန်တော်တင်ပြလိုတာကစနစ်တကျ policy strategy နဲ့တွားမယ် action plan နဲ့တွားမယ်ဒေတာဝန်ကြီးချုပ်များပံ့ပိုးကူညီမှုလည်းတော်တော်ကောင်းလာတယ်ဆိုတဲ့အခါကျတော့ဒီဆေးဝါးအန္တရာယ်တော့ကျွန်တော်အများကြီးနံပါတ်1 reduction short channel မှာလို့ဆရာရယ်ဒုတိယတော့ကျွန်တော်က eliminate ပေါ့ဖယ်ရှားမှာပေါ့တတိယအဆင့်ကတော့ eradicate ပေါ့ပြတ်အောင်ကိုကျွန်တော်တို့ကြိုးစားမှာဖြစ်ပါလေဒါ target goal ပေါ့ဆရာဘလောက်တိုက်တာဒီလုံနိုင်မယ်ဆိုတော့ကျွန်တော်တို့လက်တွေ on ground ကြာနေကျွန်တော်တို့ကြိုးပမ်းအားထုတ်မှုဒီဒေတာအနာဂတ်များရဲ့ပံ့ပိုးမှုဌာနဆိုင်များရဲ့ပူးပေါင်းမှုပြည်သူလူထုရဲ့ပါဝင်မှုပေါ်မူတည်မယ်လို့ကျွန်တော်သုံးသပ်ပါတယ်ဆရာ
မြန်မာပြည်သူအများစုဟာတာမာနာစီချောင်းဆိုးဖျားနာတာတွေအပြင်တခြားကြီးမားတဲ့နာရရှိယောဂတွေအထိလမ်းဘေးဆေးဝါးဆိုင်တွေကိုမိခိုအားထားနေကြရတာကြောင့်ဒီဆေးဆိုင်တွေကိုပိတ်ပစ်တာတရားမဝင်ရောင်းချတဲ့ဆေးဝါးတွေကိုတင်းဆဲပစ်တာတွေလုပ်ခဲ့မယ်ဆိုရင်ပြည်သူတွေပဲဒုက္ခရောက်ကြရမှာဖြစ်ပါတယ်။ရှေ့သတင်းပတ်မှာတော့အဲ့ဒီဆေးတွေနေရာမှာအများပြည်သူကိုမထိခိုက်စေတဲ့စစ်မှန်တဲ့ဆေးဝါးတွေနဲ့အစားထိုးရောင်းချနိုင်အောင်အစိုးရဘက်ကဘယ်လိုစီစဉ်ထားသလဲဆိုတာကိုအပိုင်းနှစ်အဖြစ်နဲ့ဆက်လက်တင်ပြပေးသွားမှာဖြစ်ပါတယ်နော်။